Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အသံရဲ့2014ခုနှစ် August လ22ရက်တောက်ကြံနေမနက်ဖက်အစီအစဉ်တွေကို Washington မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တာညူပါဒီ Islamic အစွန်းရောက်တွေရဲ့ဒီနိုင်ငံတကာလူညုံရေးကိုချင်းချောက်မှုပါဆိုရင်အခုကြုံနေမြင်နေရတာထက်အတိုင်းအဆကြီးတယ်ဆိုပြီးတော့ American ကာကွယ်ဝင်ကြီး6ဟေကေကပြောလိုက်ပါတယ်။နောက် Gaza ကမ်းမြောင်ဒေသတောင်ပိုင်းမှာ Israel လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့် Hamas အဖွဲ့ရဲ့အကြီးတန်းစစ်ကောင်းဆောင်3ဦးသေဆုံးသွားပါတယ်။ Liberia မှာ Ebola ပိုးရခဲ့ပြီးတော့ American ကိုပြန်လည်ခေါ်ယူလာတဲ့ American ကူညီဒီစေဝနာ2ဦးကတော့ Atlanta မှာရှိတဲ့စစ်ရုံတရုံမှာပြန်လည်ကောင်းမွန်လို့စစ်ရုံကနေဆင်းသွားပြီဖြစ်ပါတယ်။ဒီသတင်းတွေကိုဒေါ်လာလာတန်းနဲ့အတူကြီးညာပေးသွားဖို့ရှိပါတယ်ကိုကြီးနိုင်။
ဟုတ်ကဲ့ပါတောတာရှင်များခင်ဗျာဒီနေ့အတွက်သတင်းဆောင်မတွေထဲမှာတော့အီဘိုလာရောဂါနဲ့ပတ်သက်လို့မြန်မာနိုင်ငံမှာကျန်းမာရေးဝန်ကြီးဌာနတစ်ခုတည်းကလှုပ်လို့မရပဲအားလုံးကဝိုင်းလို့ရမှာဖြစ်တဲ့အကြောင်
းကျန်းမာရေး infrastructure နဲ့တိုင်းပြည်တွေမှာဆိုတော့ကျန်းမာရေးဝန်ကြီးဌာနတစ်ခုတည်းကတော့နိုင်ငံနေနေလှုပ်နိုင်မှာမဟုတ်အားလုံးဝိုင်းလို့ကြောင်း
ဒေါက်တာမင်းမင်းဆိုးကပြောသွားတာဖြစ်ပါတယ်။နောက်ပိုင်းမှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကျမ်းမာရေးကဏ္ဍကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့ဒေါ်လှလှတန်းတို့ကရှင်းပြပေးပါမယ
်။ Islamic State အစွန်းရောက်ဖွဲ့ရဲ့နိုင်ငံတကာလူညုံရေးကိုချင်းချောက်မှုပါဆိုရင်အခုဒီကြုံနေမြင်နေရတာထက်အတိုင်းအဆကြီးတယ်လို့ American ကာကွယ်ဝင်ကြီး6ဟေကေကပြောလိုက်ပါတယ်။အဲ့စစ်သွေးကြွတွေဟာအစင်လာရရှိခဲ့တဲ့အကြမ်းဖက်အဖွဲ့ရီတက်ကိုစွန့်ဝင်စရာဖြစ်တယ်လို့ကာကွယ်ဝင်ကြီးဟေဂါကဝါရှင်တန်ဒီစီမှာကြာသပတေးနေ့တုန်းကပြောဆိုသွားတာပါအရင်ရှိပြီးသားစစ်သွေးကြွတွေတက်လက်နက်အင်အားလေ့ကျင့်မှုငွေကြေးထောက်ခံမှုပို့ပြီးတော့အားကောင်းတယ်လို့ပြောသွားတာဖြစ်ပါတယ်အီရတ်မှာဖြစ်စီကမ္ဘာအခြားနေရာတွေမှာဖြစ်စီရင်ဆိုင်ကြုံတွေ့နေရတဲ့တက်ကို Islamic State အဖွဲ့ဟာပို့ပြီးတော့ကြီးမားတဲ့ချင်းချောက်မှုတရားဖြစ်တယ်လို့လည်းပြောပါတယ် Islamic State အဖွဲ့စည်းဟာကမ္ဘာကြီးကိုဖျက်မဲ့အမြင်အယူဆကိုကန့်ဆွဲထားကြသူတွေလည်းဖြစ်တယ်လို့American CEO ဂျိုဘူဂျိုဂျီမာတင်ဒမ်စီနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာကာကွယ်ဝင်ကြီးဟေဂါကပြောဆိုသွားတာပါဒီဖွဲ့ကိုချိန်ဖုံးနိုင်မှုဆိုလို့ရှိရင်အီရတ်မှာရောဆီးရီးယားမှာပါလှုပ်ဆောင်မှာဖြစ်တယ်လို့ American CEO ဂျိုကပြောခဲ့ပါတယ်အီရတ်နဲ့ဆီးရီးယားကြားဒေသတစ်ခွင်မှာနေနေကြတဲ့အထူးဒုက္ခတွေ့နေကြတဲ့တန်း20လူထုကလက်မခံတွန်းလှန်မှသာဒီစစ်သွေးကြွတွေကိုအမြင့်ဖြတ်နိုင်မှာဖြစ်တယ်လို့လည်းဘူဂျိုဂျီဒမ်စီကပြောပါတယ် Islamic State အစွန်းရောက်အဖွဲ့မှာအများစုကဆူနီမွတ်စလင်တွေဖြစ်ကြပြီးတော့သူတို့ကဒီဆီးရီးယားရှေ့ချမ်းနဲ့အီရတ်အနောက်မြောက်ပိုင်းဒေသတွေကိုထိန်းချုပ်ထားတာပါ။ Islamic State အဖွဲ့ကတပ်ဖြတ်ခဲ့တဲ့ American သတင်းတောက် James Foley နဲ့အခြားပြန်ပြီးဆွဲခံရသူတွေကိုကယ်ဆယ်ဖို့ကြိုးပမ်းခဲ့ပြီးမှမအောင်မမြင်ဖြစ်ခဲ့တဲ့ပုံမှာလဲဝန်ကြီးဟေဂါကစိတ်မကောင်းကြေကွေးရတဲ့အကြောင်းပြောပါရတယ်။အခုနှစ်ຫນွေဦးပိုင်းမှာဒီစစ်စင်ရေးလုပ်ဖို့သမ္မတဥပမာကအမိန့်ပေးခဲ့ပြီးမှသူတို့ကိုဖမ်းထားမယ်လို့ယူဆရတဲ့အဲ့ဒီညာကိုဝင်တိုက်တော့အဲ့ဒီမှာဒဇဂန်တွေမတွေ့ခဲ့ရတာကြောင့်စစ်စင်ရေးမအောင်မမြင်ဖြစ်ခဲ့ရတယ်လို့ဆိုပါရခင်ဗျာ
။ American လေပိုင်း Missouri ပြည်နယ်မှာလူပြူရဲရရှိတဦးကလက်နှစ်မဲ့လူမဲ၁၀ကျော်တဲ့တဦးကိုတနက်နေ့ပြစ်တတ်ခဲ့တဲ့ဩဂုတ်လ၉ရက်နေ့ကဖြစ်ရအပြီးသတင်းနှစ်ပတ်နီးပါးကြာစုပမှုတွေဖြစ်ပွားခဲ့တဲ့ Ferguson မြို့မှာဆီလွတ်ချထားတဲ့အရန်တပ်တွေကိုရုတ်သိမ်းကြောင်းပြည်내အုပ်ချုပ်ရေးမှုကကြာသပတေးနေ့ကအမိန့်ထုတ်ပြန်လိုက်ပါတယ်။စန္ဒပြသူတွေနဲ့အကြမ်းဖက်ထိတဲ့ရင်ဆိုင်နေကြတဲ့ရဲတွေကိုထောက်ကူပေးဖို့အရန်တပ်တွေကို Ferguson မြို့ကိုတင်းတာနေ့ကဆီလွတ်ချထားခဲ့တာဖြစ်ပါတယ်။နေချိန်မှာညညာစွာဆန္ဒပြမှုတွေဖြစ်ပွားနေပေမဲ့ရဲခေါ်လှုံ့ဆော်သွေးထိုးသူတွေနဲ့ရဲကြားမိလောင်ဘုံတွေမျက်ရည်ယိုဘုံတွေအပြန်အလှန်ပစ်ခတ်မှုကြောင့်ညအချိန်မှာအကြမ်းဖက်မှုတွေအရှိန်မြင့်ခဲ့ပါတယ်။ Ferguson မှာအခြေအနေဟာအခုတော့တိတိသသာတိုးတက်လာပြီးညညာစွာဆန္ဒပြသူတွေကိုပြင်ပကလာရောက်နှောက်ယှက်တဲ့လှုံ့ဆော်သူတွေဂျားဝင်နှောက်ယှက်မှုတွေနည်းလာတဲ့အပြင်အကြမ်းဖက်လုပ်ရတွေလည်းရောလာတဲ့အတွက်အရန်တပ်တွေကိုပြန်လည်ရုတ်သိမ်းမှဖြစ်တဲ့အကြောင်းပြည်내အုပ်ချုပ်ရေးမှူးဂျေးနစ်ဆန်ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဆန္ဒပြမှုတွေစတင်ခဲ့ပြီးနောက်ပိုင်း Ferguson မှာလူ150ကျော်ဖမ်းဆီးခြင်းခံခဲ့ရပါတယ်။အဓိကလူစုခွဲဖို့ရဲရဲမြစ်တာရပ်ခံချက်ကိုလိုက်နာခြင်းမရှိခဲ့လို့ဖြစ်တယ်လို့ဆိုပါတယ်။ပုတ်ထူးနီးညကတော့6ဦးနဲ့အင်္ဂါနီးညကလူ40ခန့်ဖမ်းဆီးခံခဲ့ရတယ်လို့ရဲကကြားသာပတိနေ့ကပြောပါတယ်။
ဂါဇာကမ်းမြောင်ဒေသတောင်ပိုင်းမှာအစ္စရေးလေကြောင်းတိုက်ခိုက်မှုတစ်ခုကြောင့် Hamas အဖွဲ့ရဲ့အကြီးတန်းစစ်ကောင်းဆောင်3ဦးသေဆုံးသွားပါတယ်။ Rafael မြို့ကလေတပ်တိုက်အဆောင်ကိုဂျာဇာရီနေတို့ကဘုံထိမှန်ပြီးတော့အိမ်မှာပဲသူတို့သေဆုံးသွားတာဖြစ်ပါတယ်။အဲဒီစစ်ကောင်းဆောင်တွေကို20လောက်20လောက်အစ္စရေးပေါ်စစ်ဆင်ရေးတွေကိုဥဆောင်ခဲ့သူတွေဖြစ်ကြပါတယ်။အဲဒီတိုက်ခိုက်မှုအတွင်းမှာနောက်ထပ်လူ3ဦးထက်မနည်းလဲသေဆုံးခဲ့တယ်လို့ Israel တာဝန်ရှိသူတွေကပြောပါတယ်။ သေဆုံးသွားကြသူတွေဟာမိုဟာမက်အဘူရှမလီရတ်အယ်အတာနဲ့မိုဟာမက်ဘာဟူးမ်တို့ဖြစ်ကြတယ်လို့ဟာမတ်အဖွဲ့ကလည်းတည်ပြပါတယ်အဲ့ဒီသုံးဟာဆိုလို့ရှိရင်အစ္စရေးစစ်သားတွေကိုတပ်ဖြတ်မှုအစ္စရေးစစ်သားဂလစ်ရှာလက်ကိုဒီ2006ခုနှစ်တုန်းကပြန်ပြီးဆွဲမှုစတဲ့အစ္စရေးပေါ်တိုက်ခိုက်မှုတွေမှာတာဝန်ရှိကြသူတွေဖြစ်တယ်လို့အစ္စရေးကာကွယ်ဝင်ကြီးမိုရှီယလွန်ကပြောပါတယ်အခုလိုမျိုးဒီ Hamas တပ်မှု3ကိုလုံခြံတိုက်ခိုက်နိုင်ခဲ့တာဟာ Israel စစ်တပ်နဲ့ Shin Bet လုံခြုံရေးအဖွဲ့တို့ရဲ့ထောက်လှမ်းရေးနဲ့စစ်ဆင်ရေးအောင်မြင်မှုကြီးတရားဖြစ်တယ်လို့ Israel ကာကွယ်ဝင်ကြီးယလုံးကပြောပါတယ်။အဲ့ဒီတပ်မှု3ဦးရဲ့ဇာပနာမှာတော့ဒီ Gaza လမ်းမတွေပေါ်မှာ Palestine ထောင်ကနန်းနဲ့ခြိလိုက်ပါပို့ဆောင်ပြီးတော့လေတဲကိုတချို့ကတနတ်တွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။အခုလို Israel တိုက်ခိုက်မှုတွေဟာသူတို့ရဲ့စစ်ပွဲကိုလမ်းလျဲသွားစီမှာမဟုတ်ဘူးလို့လည်း Hamas ပြောခွင့်ရသူကပြောပါတယ်။တနေ့တော့ကလည်းဒီအစ္စရေးလီကြောင်းတိုက်ခိုက်မှုတစ်ခုကြောင့်ဟာမတ်စစ်ကောင်းဆောင်မိုဟာမက် DF ရဲ့ဇနီးတင်နဲ့မွေးကင်းစကလေးငယ်တို့သေဆုံးသွားပါတယ် DF ကိုယ်တိုင်ကတော့အဲ့ဒီအချိန်မှာတိုက်ခိုက်ခံရတဲ့နေရာမှာမရှိလို့အသက်ရှင်လွတ်မြောက်ခဲ့ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံတွင်းကိုဝင်ခွင့်ရဖို့နေဆက်မှာရပောင်းများစွာစောင့်နေရခဲ့ရတဲ့ရုရှားကေဇေးကာရန်ရှီကြီးကိုနေကြားဆောင်တပ်တွေကစတင်စစ်ဆေးနေပြီလို့ယူကရိန်းအစိုးရရရှိတွေကပြောပါတယ်ယူကရိန်းကိုဝင်ခွင့်ရဖို့စစ်ဆေးမှုတွေကိုစတင်ရမှာထရက်ကာအစီး200ပါကားရန်ရှီကြီးရဲ့ပထမအတုပ်ထရက်ကားတွေကိုယူကရိန်းတပ်တွေကစတင်စစ်ဆေးနေပြီလို့ယူကရိန်းနေကြားဆောင်တပ်ဖွဲ့ကဂျာတာပရီနီကပြောပါတယ်။ချက်ချင်းဤအဖွဲ့ရဲ့စစ်ဆေးမှုအပါအဝင်စီစစ်မှုအစဉ်စဉ်ကိုခံယူဖို့ရုရှားကားရန်ရှီကြီးဟာနေဆက်မှာစောင့်ဆိုင်းနေရတာဖြစ်ပါတယ်။အဲ့ဒီထရက်ကားရန်ရှီကြီးထံကိုမသွားရောက်မီဘက်ဆောင်ကလုံခြုံရေးအာမခံချက်တွေရရှိနိုင်ဖို့ချက်ချင်းဤကရဲပေါင်းများစွာစောင့်ကြရတာဖြစ်ပါတယ်။ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေနဲ့ပြင်းထန်စွာတိုက်ပွဲဖြစ်ပွားပြီးနောက်ယူကရိန်းတပ်တွေအနေနဲ့အရှေ့ပိုင်းလိုဗတ်စ်မြို့ကိုပြန်လည်သိမ်းပိုက်ထိုင်နိုင်ပြီလို့ယူကရိန်းအမျိုးသားလုံခြုံရေးဌာနပြောခွင့်ရပုဂ္ဂိုလ်အန်ဒရီလက်ဆန်ကော့ကပြောပါရယ်အဲ့ဒီမြို့ဟာကာလန်ယောယထာလန်အတွက်ပါအရေးပါတဲ့မဟာဗျူဟာကျတဲ့မြို့လေးဖြစ်ပါတယ်မြို့အနေနဲ့အကြမ်းဖက်သမားတွေကင်းစင်သွားပြီလို့မဆိုနိုင်ပေမဲ့ယူကရိန်းတပ်တွေအနေနဲ့မြို့တွင်းကိုလုံးဝဝန်ခံနေပြီဖြစ်တယ်လို့လက်ဆန်ကော့ကသတင်းတောက်တွေကိုပြောပါရယ်ဒါပေမဲ့အဲ့ဒီဒေသမှာတပုံတွေဘက်ကတံပြန်ထိုးစစ်တွေဆင်နေစေရှိတယ်လို့လည်းသူကပြောပါလေ
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ် Liberia မြို့တော်မှာ Ebola ရောဂါပိုးပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ရောဂါပိုးရှိသူလို့တန်တရားဖြစ်သူတွေရောဂါသည်တွေကိုတိကျခွဲထားဖို့လုပ်တဲ့နေရာကိုတနေ့တော့ကဒီဒေသခံတွေကအတင်းဝင်ရောက်ဖို့ကြိုးစားရင်းနဲ့ရဲနဲ့အထိကယုံတွေဖြစ်ခဲ့ရတာကနေပြီးတော့အခုတော့ပြန်ပြီးတော့ငြိမ်သက်နေပါတယ်။အဲ့ဒီမှာလမ်းတွေကိုပိတ်ဆို့ထားတာကိုမကြေနပ်ရကနေပြီးတော့ဆန္ဒပြသူတွေဘက်ကဂဲတွေနဲ့ပစ်ပေါက်ခဲ့ရမှာရဲဘက်ကနေပြီးတော့ဒီကြည်စံနဲ့ရောမြေကိုဘုံတွေနဲ့ပါတုံးပြီးတော့လူစုခွဲခဲ့ပါတယ်။အဲ့ဒီဗိုလ်တပ်ဦးနဲ့အထိကယုံကြောင့်မလို့လူ၄ဦးထက်မနည်းထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။တစ်ဆက်တည်းဒီအီဘိုလာသတင်းတရမှာတော့ဒီလိုင်ဘေးရီးယားမှာအီဘိုလာရောဂါပိုးရခဲ့ပြီးတော့အမေရိကန်ပြည်ထောင်စုကိုပြန်လည်ခေါ်ယူလာတဲ့အမေရိကန်ကူညီရေးလှုပ်သားနှစ်ဦးကတော့အတ္တလန္တာမှာရှိတဲ့ဆေးရုံတရုံမှာပြန်လည်ကောင်းမွန်လို့ဆေးရုံကနေပြီးတော့ဆင်းသွားပြီဖြစ်ပါတယ်။ဒေါက်တာကန့်ဘရန်လီနဲ့နန်စီရစ်ဘိုးတို့နှစ်ဦးကိုအဲဒီကအီမိုရီတက္ကသိုလ်ဆေးရုံမှာအီဘိုလာရောဂါပိုးအတွက်စမ်းသပ်ဆေးဝါးတစ်မျိုးဖြစ်တဲ့ဇီးမက်နဲ့ကုသပေးခဲ့တာဖြစ်ပါတယ်။ပြောမယ်ဆိုရင်တော့အဲဒီစမ်းသပ်ဆေးဟာသူတို့ကိုအရင်ဆုံးစမ်းသပ်ကုသပေးတာဖြစ်ပါတယ်။ဒီဆေးကြောင့်ပြန်ကောင်းလာသလားဆိုတာကိုတော့ဆရာဝန်တွေကမသိအသေးချာမသိသေးပါဘူး။အနောက်အာဖရိကမှာဖြစ်တဲ့အီဘိုလာဗိုင်းရပ်စ်ပိုးကြောင့်သေဆုံးတဲ့အရေအတွက်ဟာဆိုလို့ရှိရင်အခု1350ရှိသွားပြီဆိုပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာထားပါတယ်။သေဆုံးတဲ့အထက်က956ဦးဟာလိုင်ဘေးရီးယားနိုင်ငံကဖြစ်ကြပါတယ်ခင်ဗျာ
။ပြီးခဲ့တဲ့လကကျင်းပခဲ့တဲ့သမရရွေးကောက်ပွဲအနိုင်ရှုံးရလဒ်တွေကိုအင်ဒိုနီးရှားဖွဲ့စည်းပုံခြေကံဥပဒေတရားရုံးကအတည်ပြုလိုက်တဲ့အတွက်ဂျကာတာအုပ်ချုပ်ရေးမှူးဂျိုကိုဝီဒိုဒိုအနေနဲ့သမရရာထူးလက်ခံနိုင်ဖို့လမ်းပွင့်သွားပြီဖြစ်ပါတယ်။ဇူလိုင်လ9ရက်နေ့ကရွေးကောက်ပွဲတွေမှာမေတ္တာမှုတွေအကြီးအကျယ်ရှိခဲ့တယ်လို့ရွေးကောက်ပွဲရှုံးနေခဲ့တဲ့သမရကူစလေလောင်ပရာဘိုဝိုဆူဘီယန်တိုကနိုင်ငံရဲ့ဖွဲ့စည်းပုံခြေကံဥပဒေတရားရုံးတော်မှာတိုင်ကျက်ဖွင့်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့ဆွဆွဲချက်တွေကိုတရားရုံးတော်ကကန့်ကွက်မဲမရှိဂျာတာပရီနီကပယ်ချလိုက်ပါတယ်။အဲ့ဒီတရားရုံးဆုံးဖြတ်ချက်ကိုအယူခံဝင်ခွင့်မရှိပါဘူး။ရွေးကောက်ပွဲကော်မရှင်ကဝီဒိုဒိုဟာမဲပေါင်း၈တန်းကျော်အကွာနှင့်မဲစုစုပေါင်းရဲ့53ရာခိုင်နှုန်းကိုရရှိကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။ရွေးကောက်ပွဲမှာမဲသမားမှုကြီးကြီးမားမားရှိတဲ့အရေးလက္ခဏာမတွေ့ရတဲ့အကြောင်း ဒေသခံနဲ့နိုင်ငံတကာစောင့်ကြည့်ရေးပုဂ္ဂိုလ်တွေကထုတ်ဖော်ပြောကြားခဲ့ကြပါတယ်။နိုင်ငံရဲ့ဒီမိုကရေစီကိုအားဖြည့်ရမှာအဲ့ဒီရွေးကောက်ပွဲဟာနောက်ထပ်သမိုင်းမှတ်တမ်းတရဖြစ်တယ်လို့လည်းချီးကျူးခဲ့ကြပါတယ်။
ထိုင်းနိုင်ငံမှာတော့ဒီစစ်တပ်ကကြီးမှုတဲ့လွှတ်တော်ကနေပြီးတော့အာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးပရယုချန်ဦးချကိုဝန်ကြီးချုပ်တက်ဖြစ်နေရွေးချယ်လိုက်ပါတယ်။အာနာသိန်းပြီးတော့၃လနီးပါးအကြာမှာဗိုလ်ချုပ်ကြီးပရယုကိုအခုလိုရွေးချယ်လိုက်တာဖြစ်ပါတယ်။ပြောရရင်တော့ဒီပြိုင်ဘက်မရှိတဲ့တူးသေးတော်ကုစလေလောင်းနေနဲ့အသက်60ရွယ်ဗိုလ်ချုပ်ကြီးပရယုကိုစစ်တပ်ကပဲလွှမ်းမိုးထားတဲ့လွှတ်တော်ကနေပြီးတော့ရွေးချယ်ပေးခဲ့တာပါ။ဗိုလ်ချုပ်ကြီးပရယုဟာရတားဝန်ကြီးချုပ်ရင်းလရှင်နဝတ်အစိုးရကိုယာရုကနေဖယ်ရှားပြီးတဲ့နောက်ပိုင်းစစ်စုအဖွဲ့ကို၃လကြာဦးဆောင်ခဲ့ပါတယ်။ဝန်ကြီးချုပ်သက်ရွေးချယ်ခံရတဲ့နောက်မစ္စတာပရယုဟာလာမယ့်လကြရင်တော့စစ်တပ်ကြီးကဲနေရာကနေပြီးတော့ယာရုကနေပြီးတော့နှုတ်ထွက်ပေးဖို့ရှိပါလိမ့်မယ်။2015ခုနှစ်နှောင်းပိုင်းရွေးကောက်ပွဲတစ်တွေလှုပ်ချိန်အထိသူ့အနေနဲ့ဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်သွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရခိုင်ဝန်ကြီးချုပ်ဟောင်းထက်စင်ရှင်နဝတ်ကို2006ခုနှစ်ကစစ်တပ်ကနေပြီးတော့ဖယ်ရှားအနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးမငြိမ်သက်မှုတွေဟာတောက်လျှောက်လို့ဖြစ်လာခဲ့တာပါ။တန်းကျွယ်တတိမစ္စတာတက်ဆင်နဲ့သူ့ရဲ့ညီမဖြစ်သူရင်းလက်တို့နှစ်ဦးကိုထိုင်းနိုင်ငံရဲ့အစင်လာလို့ဖြစ်နေတဲ့နိုင်ငံရေးအတိုင်းဝန်းကနေပြင်းပြထန်ထန်ကိုမလိုလားပဲဆန့်ကျင်ခဲ့ကြတာဖြစ်ပါတယ်
။ကွန်ဖူးနာမည်ကျော်ရုပ်ရှင်သရုပ်ဆောင် Jackie Chan ကပြီးခဲ့တဲ့သတင်းပတ်ကတရုတ်နိုင်ငံမှာမူရီဆေးပြစ်မှုနဲ့သူသားဖမ်းဆီးခံခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့တောင်းပန်လိုက်ပါတယ်။တိုင်းပညာအကျော်မော Jackie Chan ကသူ့ရဲ့အသက်32နှစ်အရွယ်ဖြစ်သူသားဖြစ်သူ JC Chan နဲ့ပတ်သက်လို့ဒေါသထွက်တဲ့အပြင်စိတ်ပြက်မိတယ်လို့သူ့ရဲ့ internet blog စာမျက်နှာမှာဗုဒ္ဓဦးနေ့ကဖော်ပြခဲ့ပါတယ်။သားဖြစ်သူဟာအမားကျူးလွန်မိတဲ့အတွက်ထိုက်တဲ့နဲ့ပြစ်ဒဏ်ကိုခံရမှာဖြစ်တယ်လို့လည်း Jackie Chan ကသူ့ထံကိုခုလို blog စာမျက်နှာမှာရေးသားဖော်ပြခဲ့တာဖြစ်ပါတယ်။ Direct from Washington The
Voice of America တောက်ကြံနေမနက်ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့ဒေါ်လှလှတန်းတို့ကကြီးညာခဲ့ကြတာပါအခုကတော့ဆက်သွယ်မေးမှန်းရတဲ့စူးစီးတင်ပြချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အခုအရင်ဆုံးကတော့နိုင်ငံတကာသတင်းတပုတ်ဖြစ်တဲ့အစ္စရေးနဲ့ပါလက်စတိုင်းကိစ္စကိုတင်ဆက်ပေးပါမယ်အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဟားမတ်စ်ထိပ်တန်းခေါင်းဆောင်၃ဦးသေဆုံးခဲ့ရတဲ့နောက်မှာအစ္စရေးနဲ့ပါလက်စတိုင်းအကြားအပြန်အလှန်တိုက်ခိုက်မှုတွေပြင်းထန်လာခဲ့ပါတယ် VOA သတင်းတောက် Scott Bott ဂျေရုဆလင်ကသတင်းပေးပို့ထားတာကိုပြောပြပေးပါမယ်အစ္စရေးတောင်ပိုင်းကိုဒုံးကျည်ဒါဇင်နဲ့ချီကျရောက်ပြီးတဲ့နောက်မှာဂါဇာကမ်းမြောင်ဒေသကဒုံးကျည်ပြင်းလွတ်တဲ့နေရာတွေကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ယာယီအပြစ်ခတ်ရစဲရေးတနင်္လာနေ့မှာပြတ်သွားပြီးတဲ့နောက်ပိုင်းအစ္စရေးဟာဒုံးကျည်200ကျော်နဲ့အပြစ်ခံခဲ့ရပြီးဒုံးကျည်ပြင်းလွတ်တဲ့နေရာ100ကျော်ကိုဖျက်ဆီးခဲ့တယ်လို့အစ္စရေးဘက်ကပြောပါတယ်။ညဘက်အစ္စရေးလေကြောင်းရဲ့တိုက်ခိုက်မှုမှာဟားမတ်စ်စစ်သွေးကြွထိပ်တန်းခေါင်းဆောင်3ဦးသေဆုံးခဲ့ရတယ်လို့ဂါဇာကိုထိန်းချုပ်ထားတဲ့ဟားမတ်စ်အဖွဲ့ကကြေညာပါတယ်။အခုလိုတိုက်ဆုံမှုကိုအစ္စရေးစစ်ဖက်ကလည်းအတည်ပြုပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကသူ့ရဲ့လုံခြုံရေးဝန်ကြီးများနဲ့တွေ့ဆုံအပြီးမှာသတင်းစာရှင်းလင်းပွဲလုပ်ပြီးဂါဇာမှာစစ်ဆင်ရေးတွေဆက်လုပ်သွားမယ်လို့ပြောပါတယ်
။ Raka khayut le bitkhonam u le shlomam shel klal ezrachei Israel.
အစ္စရေးနိုင်ငံသားတွေလုံခြုံအေးချမ်းမှုစိတ်ချရတော့မှအခုစစ်ဆင်ရေးတွေကိုရပ်မှာဖြစ်တယ်။ဒါကြောင့်မလို့အခုစစ်ဆင်ရေးတွေဟာရေရှည်ဆက်လက်လှုပ်ဆောင်ရမှာဖြစ်ပါတယ်။
ဟားမတ်စ်ခေါင်းဆောင်တွေကိုပြစ်မှတ်ထားတာတရားတယ်အရေးတကြီးလုပ်ရမယ်လို့လည်းဖြေသွင်းပြောကြားသွားပါတယ်အခုလိုချင်းချောက်တာဟာအစ္စရေးရဲ့အကြမ်းဖက်မှုအတိုင်းအတာကိုပြနေတယ်လို့အပြစ်ရဲ့ရေးအတွက်လည်းအလေးနက်မရှိဘူးဆိုတာပြနေပါတယ်လို့ဟားမတ်စ်ပြောခွင့်ရဆမီအဘူဇူရီကပြောပါတယ
်ဝတ်တာဒီဒတ်တူလီကာဒတ်ဟားမတ်စ်ဘီလ်ဂ်တီယယ်တာကစ်မဒ်ဒမဝီယတ်ဟာဒါအလ်အီတလ
ဟားမတ်စ်ခေါင်းဆောင်တွေကအခုလိုချင်းချောက်မှုတွေကိုကြောက်နေမှာမဟုတ်ပါဘူးကျွန်တော်တို့ရဲ့လူတွေကိုအစ္စရေးကကျူးလွန်တဲ့ပြစ်မှုတွေကနေခုခံကာကွယ်သွားပါမယ်
ဗုဒ္ဓဘုရားညကတော့ဟားမတ်စ်အဖွဲ့ရဲ့စစ်ဖက်ကအစ္စရေးနိုင်ငံတယ်အဗစ်မြို့နာကအ धिक လေစိတ်ကိုတိုက်ခိုက်မယ်လို့ချိန်ချောက်ခဲ့ပါတယ်။မနေ့ကအထီတော်လေစိတ်ဟာပုံမှန်အတိုင်းလဲပတ်နေပါတယ်။ဆယ်ရက်ကြာညှိနှိုင်းချိန်ကအေဂျင့်တည်ငြိမ်မှုဟာတနင်္လာနေ့မှာပြတ်သွားခဲ့ပြီးတစ်ဖက်နဲ့တစ်ဖက်အပြစ်ရရေးကိုချိုးဖောက်တယ်ဆိုပြီးဆွဆွဲနေကြတာပါ။အီဂျစ်ကဂျာဝင်ဆောင်ရွက်ပေးတဲ့ရေရှည်အပြစ်ရရေးမှာတိုးတက်မှုအနည်းငယ်ရှိတယ်လို့သတင်းထုတ်ပြန်ပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကသူတို့ရဲ့တောင်းဆိုမှုကနေတစ်ဖက်နဲ့တစ်ဖက်ဝေးကွာနေသေးပါ။ဟားမတ်စ်က9နှစ်ကြာပြီဖြစ်တဲ့ဂါဇာကိုပိတ်ဆို့ထားမှုကိုဖယ်ရှားစီလိုပြီးအစ္စရေးကတော့ဂါဇာမှာရှိတဲ့စစ်သွေးကြွအဖွဲ့တွေကိုလက်နက်စွန့်ဖို့လိုလားနေတာပါ။အခုလို6ပတ်ကြာနေပြီဖြစ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်း2000ကျော်သေဆုံးခဲ့ရပြီးအများစုကအရက်သားတွေဖြစ်တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးဘက်မှလည်းစစ်သား64ယောက်သေဆုံးခဲ့ရပြီးအရက်သား3ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။
သရရှင်များရှင်အမေရိကန်ပြည်ထောင်စုမစ္စူရီပြည်နယ်မှာဆယ်ကျော်သက်လူမဲတအူအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ ဖြစ်ပွားနေတဲ့အထူးကိယုံတွေကိုအာဏာပိုင်တွေကဘယ်လိုကင်တွယ်တယ်လဲမီဒီယာတွေကရောဘယ်လိုဖော်ပြကြပါတယ်လဲမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအပေါ်သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ကင်တွယ်ဖြေရှင်းမှုမီဒီယာဖော်ပြမှုတွေနဲ့နှိုင်းယှဉ်ပြီးလာမယ့်စနေနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-3-2-3-2-5-5-5-4 fax နံပါတ်က1-3-2-3-2-5-5-5-2ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်
VOA American အတန်ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းနေမှာထုတ်လွှင့်ပေးနေပါတယ်။စနေညပိုင်းတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်အပ်ပါတယ်။အခုကတော့ Ebola နဲ့ပတ်သက်တဲ့မြန်မာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံလိုကျန်းမာရေးစောင့်ရှောက်မှုစနစ်အားနည်းတဲ့နိုင်ငံမျိုးတွေမှာ Ebola ရောဂါပိုးထိန်းချုပ်ရေးလုပ်ငန်းတွေအတွက်ကျန်းမာရေးဌာနတွေမဟုတ်ဘဲအခြားအစိုးရအဖွဲ့အစည်းတွေရောအများပြည်သူကပါပူးပေါင်းဆောင်ရွက်သွားရမှာဖြစ်တယ်လို့ကူးစက်ရောဂါထိန်းချုပ်ရေးကျွမ်းကျင်သူတွေကပြောနေပါတယ်။ဒါအပြင် Ebola ရောဂါထိန်းချုပ်ရေးအတွက်သတ်မှတ်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေအတိုင်းအားလုံးလိုက်နာဆောင်ရွက်သွားကြမယ်ဆိုရင်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်လိမ့်မယ်လို့လည်းပြောပါတယ်။ဒီအကြောင်းကိုကိုသားညွန်ဦးကတင်ဆက်ပေးမှာပါ
။ Ebola ရောဂါပိုးကူးစက်ပြန့်နှံ့မှုနဲ့အသေးပြောက်အများဆုံးနိုင်ငံတွေဖြစ်တဲ့အနောက်အာဖရိကတိုက်နိုင်ငံ၃နိုင်ငံစလုံးမှာအခြေခံအားဖြင့်ကျန်းမာရေးဆောက်ရှောက်မှုစနစ်အားနည်းတာကိုတွေ့ရတယ်လို့ယောဂထိန်းချုပ်ရေးအဖွဲ့တွေကထောက်ပြခဲ့ကြတာပါ။ဒါကြောင့်လည်းပဲ Ebola ရောဂါပိုးအပါအဝင်ကူးစက်ရောဂါပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်ဖို့ဆိုလို့ရှိရင်အခြေခံကျန်းမာရေးစနစ်အားကောင်းလာအောင်လုပ်ဖို့နဲ့လူလူကျန်းမာရေးဆိုင်ရာအသိပေးလုပ်ငန်းတွေကိုပါကြေကြေပြန့်ပြန့်လုပ်သွားဖို့လိုအပ်မယ်လို့ယောဂထိန်းချုပ်ရေးကျွမ်းကျင်သူတွေကထောက်ပြခဲ့ကြပါတယ်။မြန်မာနိုင်ငံအနေနဲ့အခုလိုမျိုး Ebola ရောဂါပိုးကူးစက်ပြန့်နှံ့မှုဖြစ်နေတဲ့ဇင်းမြစ်နိုင်ငံတွေနဲ့အလံဝေးနေတဲ့ဆိုပေမဲ့လေရင်ခီးသွားလာမှုကတကဘာလုံးကိုကျုံသွားစေတာမလို့မြန်မာအနေနဲ့လည်းဒီ Ebola ရောဂါထိန်းချုပ်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ထားဖို့လိုလိမ့်မယ်လို့ American ပြည်တော်စု Atlanta မြို့ CDC ရောဂါထိန်းချုပ်ရေးဌာနကမြန်မာဆရာဝန်ဒေါက်တာမင်းမင်းစုကပြောပါတယ
်။ကျန်းမာရေး infrastructure နဲ့တဲ့တိုင်းပြည်တွေမှာဆိုတော့ကျန်းမာရေးဝန်ကြီးဌာနတခုတည်းကတော့နိုင်ငံနေနေလုံနိုင်မှာမဟုတ်အားလုံးဝိုင်းလုံးချရမှာအစိုးရပိုင်းရောအုပ်ချုပ်ရေးပိုင်းရောဒီတစ်ဖက်မှာလည်းဟိုပြည်သူအထူးရောက်တဲ့ပညာပေးတွေလုံရမလို့မီဒီယာတွေကိုထေချာရှင်းပြတင်တယ်လေ။ဘာတွေဖြစ်နေလဲဘာတွေဟို prepare လုပ်ထားလဲခုဆိုရင်တန်ရရှိလူနာရှိတယ်ဆိုရင်လဲဘလို့သူတို့ဟိုကုသမှုပေးနေလဲအဲ့လိုမျိုးပေါ့နောက်အဲ့ကျန်းမာရေးဝန်ကြီးဌာနဖြစ်တဲ့အတွက်ဒီဝန်ကြီးဌာနကလည်းတခြားဝန်ကြီးဌာနတွေဖြစ်တဲ့ဥမာလေစိတ်တွေမှာနောက်နေဆက်တွေဈာရမှာဆိုရင်ရှိတယ်ဝန်ကြီးဌာနကဌာနပေါင်းစုံဝိုင်းပြီးတော့ကြိုတင်ကောက်ွယ်ပညာပေးမှုတွေအားလုံးလုပ်ကြအောင်ပေါ့နော်နောက် airline တွေကိုလည်းတတ်နိုင်များguideline တွေထုတ်ပေးထားတ
ဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့တည်ဝင်စင်းရဆိုရင်တော့ Ebola ရောဂါပိုးကြောင့်သေဆုံးသူဟာ1350အထိရှိသွားပါပြီ။အများစုကတော့ဒီအနောက်အာဖရိကနိုင်ငံ၃နိုင်ငံဖြစ်တဲ့ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေကပါ။အဲ့ဒီမှာဒီရောဂါထိန်းချုပ်ရေးကြိုးပမ်းနေကြတဲ့ကျန်းမာရေးဝန်ထမ်းတွေပါရောဂါကူးစက်ခံရပြီးတော့သေဆုံးမှုတွေရှိခဲ့ပါတယ်။ဒါကြောင့်လည်းပဲ Ebola ရောဂါပိုးကိုကြောက်စရာကောင်းတဲ့ထိန်းချုပ်လို့မရတော့တဲ့ရောဂါဖြစ်တဲ့ဆိုပြီးတော့အထင်မှတ်မှားမှုတွေလည်းရှိကြပါတယ်။တကယ်တော့ဒီရောဂါပိုးဟာအလွယ်တကူကိုတတ်နိုင်ပြီးတော့ယောဂထင်းချုပ်ရေးမှာကျန်းမာရေးလမ်းညွှန်ချက်တွေကိုအသေးစားလိုက်နာကြဖို့ကအရေးကြီးတယ်လို့ဒေါက်တာမင်းမင်းစုကပြောပါတယ
်။ virus ကကြောက်စရာတော့ကောင်းတယ်။ဒါပေမဲ့အလွယ်တကူလည်းတတ်နိုင်တယ်။နောက်ဆေးရုံတွေမှာကျွန်တော်တို့ဆေးကန်းတွေမှာတွေ့တဲ့အချိန်မှာဒီ disinfectants တွေ body ဖန်ရှင်းလောက်တဲ့ဒီ phenol တွေပါတယ်ကစတဲ့လိုဟာတွေလည်းအလွယ်တကူတတ်နိုင်တယ်ဆိုတော့ယောဂဖြစ်တဲ့နေရာမှာတေးချာချာသာ PPCC လုံးနိုင်မယ်ဆိုရင်ကြောက်ကြီးအလွယ်တကူပြန့်နိုင်ကြမှာလို့အခုနောက်အဖရိကမှာဖြစ်သွားတဲ့ကိစ္စလေဒီတေးသေးချာချာကျွန်တော် infection ဟိုဘော control ဟို protocol ရရှိပြီးသားအဲ့ဒါတွေကိုတေးချာလိုက်နိုင်မဖြစ်ဘူးအခုကတေးချာမလိုက်နာနိုင်ခဲ့တဲ့အခြေအနေဖြစ်သွားတဲ့အတွက်ယောဂပိုးကလိုအပ်တာတွေကိုတင်လာတဲ့မျက်မျက်ဆန်းဆန်းပြန့်သွားတာပေါ့ဗျာ
Ebola ယောဂပိုးဟာသွေးချွေးတလိပ်စတဲ့ဒီလူခန္ဓာကိုယ်ကထွက်တဲ့ရေတွေကတဆင့်ကူးစက်နိုင်ပါတယ်တကူယောဂါလိုမျိုးလေကားတဆင့်ကူးစက်နိုင်တဲ့ယောဂါတော့မဟုတ်ပါဘူး။ဒါကြောင့်မလို့လေယောဂါပိုးရှိတယ်လို့တန်တရားဖြစ်ခံရသူနဲ့ခန္ဓာကိုယ်အသားချင်းတရိုက်ထိတွေ့တာမျိုးနောက်ယောဂါရှိသူကထွက်တဲ့ဒီခန္ဓာကိုယ်အရည်တွေနဲ့ထိတွေ့တာမျိုးကိုရှောင်ကြဖို့ဆိုပြီးတော့အဓိကပညာပေးတိုက်တွန်းမှုတွေလုပ်ကြပါရတယ်။ American ပြည်တော်စုမှာဆိုရင်တော့ CDC ယောဂါထိန်းချုပ်ရေးဌာနအနေနဲ့ ပြည်တွင်းသက်ဆိုင်ရာအဖွဲ့အစည်းတွေကိုကျမ်းမာရေးလမ်းညွှန်ချက်ထုတ်ပြန်ထားရုံနာမကယောဂပူကူးစက်မှုဇင်းမြစ်ဖြစ်နေတဲ့အာဖရိကနိုင်ငံအစိုးရတွေနဲ့ပါပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့ဒေါက်တာမင်းမင်းဆိုကပြောပါတယ်
။အာဖရိကအစိုးရဝန်ကြီးဌာနနဲ့လည်းကျွန်တော်တို့နေ့စဉ်ဆက်သွယ်တယ်။ဟိုတန်တရားရှိတဲ့လူတွေလေရင်ပေါ်မတက်ခင်လည်းကျွန်တော်တို့ကို inform လုပ်ခိုင်းတယ်။လေရင်ပေါ်မှာအကဲတစ်ခုမတင်ကြဘူးဖြစ်ရင်လည်း airline နေရာသူတို့ဘာလောက်အောင်လဲဆိုတာသူတို့နားလည်တယ်တော့အဲ့လိုဆိုကျွန်တော်တို့ guideline တွေထိချထုတ်ထားရတော့သူတို့ဘာလို့လဲဆိုတော့တည်တယ်အဲ့ဆိုကျွန်တော်တို့ဒီနိုင်ငံမှာရောက်လာရင်လေဒီကလေစိတ်ဒီအကုန်လုံးမှာကျွန်တော်တို့ CDC ကိုတာဝန်ကြားကိုဆောင်ဝင်နေကျမိုက်ဝန်ထမ်းတွေကိုထားတဲ့အတွက်သူတို့တွေကအလွယ်တကူလက်ခံပြီးတော့စီစစ်ပေးတယ်ပေါ့နော
် American ပြောင်စုမှာတော့ဒီ Liberia နိုင်ငံမှာ Ebola ရောဂါဝေဒနာသည်တွေကိုတွားရောက်ပြီးတော့ကူညီပေးခဲ့တဲ့ American ဆရာဝန်တဦးနဲ့ American လူမျိုးတာနာပြုတ်တဦးတို့ Ebola ရောဂါပိုးကူးစက်ခံခဲ့ရပါတယ်သူတို့နှစ်ဦးစလုံးကိုအမေရိကန်ပြည်ထောင်စုကိုပြန်လည်ခေါ်ဆောင်လာပြီးတော့ကုသပေးခဲ့ရမှာပြန်လည်ကောင်းမွန်သွားပြီလို့ကြားမှရတောင်းရှိသူတွေကကြေညာခဲ့ပါတယ်။ Ebola virus ပိုးဟာလက်ရှိအဖြစ်တော့ကြိုတင်ကာကွယ်ဆေးရောယောဂပျောက်ကင်းအောင်ကုသနိုင်မဲ့ဆေးရောတရားဝင်အဖြစ်မပေါ်သေးပါဘူး။ဒါပေမဲ့လို့ Ebola ယောဂပိုးကူးစက်ခံရသူအမေရိကန်နှစ်ဦးကိုတော့ Zmed လို့ခေါ်တဲ့ဒီစမ်းသပ်ဆေးနဲ့ကုသပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုသားညုံတင်ပြသွားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ Ebola ကူးစက်ခံရတယ်လို့တန်တရားဖြစ်ခံရတဲ့မြန်မာနိုင်ငံသားတဦးကြောင့်တင်ဆက်ပေးပါမယ်။ဒီ Ebola ရောဂါကူးစက်ခံရတယ်လို့တန်တရားဖြစ်ခံရတဲ့မြန်မာနိုင်ငံသားတဦးကိုမိသားစုဝင်တွေကဒီကနေ့အထိတွေ့ခွင့်မရသေးပေမဲ့မိဘတွေကိုသက်ဆိုင်ရာဆရာဝန်တွေကဒါဟာ Ebola ရောဂါပိုးမဟုတ်ပဲတန်မှန်ငှက်ဖျားတာဖြစ်တယ်လို့ဒီကနေ့ဆေးရုံမှာရှင်းပြတဲ့အကြောင်းဖခင်ဖြစ်သူကပြောပါတယ်အပြည့်အစုံကိုကာယကံရှင်မိသားစုကိုကိုယ်တိုင်တွားရောက်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါ
Ebola ရောဂါပိုးရှိသူလို့တန်တရားရှိတဲ့မြန်မာကြီးတဲ့တဦးဟာမြမလေကြောင်းလိုင်း AM332 နဲ့လိုက်ပါလာတာဖြစ်ပါတယ်။သူ့ကိုဒီကနေ့ဩဂုတ21ရက်ညနေပိုင်းဒီ Ebola virus ရောဂါသံသယရှိသူအဖြစ်ဝေဘာဂီကူးစက်ရောဂါဆေးရုံကြီးမှာစောင့်ကြည့်နေတာလည်းဖြစ်ပါတယ်။အာဖရိကအနောက်ပိုင်း Guinea နဲ့ Liberia နိုင်ငံတွေကနေမြန်မာနိုင်ငံကိုပြန်ရောက်လာတဲ့အသက်22နှစ်အရွယ်အမျိုးသားတဦးရဲ့ကိုယ်အပူချိန်မြင့်တက်နေတာကိုယ်ခန္ဓာနှုံးချိနေတဲ့လက္ခဏာတွေပေါ်မှာရန်ကုန်ကဆရာဝန်တွေကသူဖြစ်တဲ့ရောဂါဟာငှက်ဖျားလို့သာယူဆတဲ့အကြောင်းကာယကံရှင်မိဘတွေကိုဒီကနေ့မှပြောကြားလာတယ်လို့ဖခင်ဖြစ်သူက VOA ကိုပြောပါတယ
်။ဆရာဝန်ကတော့မဟုတ်ဘူးတဲ့ဟိုနင်ဗာလဲဟိုဗာလဲဗာလဲဟိုဗာလဲငှက်ပြားတဲ့အင်းပြောလဲပြောတယ်ငှက်ပြားဆေးရုံကဆေးလဲသွားယူလာပြီပြီတဲ့အဲဆရာဝန်တွေကအေးဆေးပဲလို့ပဲပြောတယ်ကျွန်တော်တို့သူရဲ့တကယ်ချင်းတွေကတော့ဘာမှလောကချူဝါလီအုပ်တုံးပဲဘာမှရောလာမှမရှိဘူးအဲသူနဲ့ပါတယ်၄ယောက်လုံး
ဩဂုတ16ရက်နေ့မနေ့ပိုင်းကပြန်ရောက်လာခဲ့တဲ့တန်တရားရှိသူအမျိုးသားတဦးအပြင်သူနဲ့လိုက်ပါလာတဲ့အမျိုးသား၄ဦးကိုလည်းအစောပိုင်းကခေါ်ယူစောင့်ကြည့်ထားတာဖြစ်ပြီးတော့လက်ရှိချိန်မှာသူတို့လေးဦးကဘာတန်တရားမှမရှိတဲ့အတွက်ပြန်လွတ်လိုက်ပြီလို့လည်းစေယုံကတိကျရတဲ့အကြောင်းသူကပြောပါတယ်။ကူးစက်ခံရသူလို့တန်တရားရှိသူကိုမိသားစုနဲ့တွေ့ခင်ပိတ်ပင်ထားပေမဲ့ဝေဘာကြီးကူးစက်စေယုံမှာရှိနေတဲ့သူကိုမိသားစုနဲ့ဖုန်းပြောနိုင်အောင်တော့စီစဉ်ပေးထားတယ်လို့သူကဆက်ပြောပါတယ်
။ဟုတ်ကဲ့ကျွန်တော်ဒါအချိန်ကြီးတော့နည်းနည်းတော့ကောင်းလာပြီလေ။ဟိုနေစကားတွေပြောနေတယ်။ဟိုကျွန်တော်နဲ့ကိုဖုန်းပြောလာတယ်လေ။မနေ့ကရင်သူစားကျင်တဲ့အစားအစာလေးတွေဘာတွေကိုကျွန်တော်နဲ့ဖုန်းနဲ့ပြောလာတယ်။လက်ကြိုက်သူတောက်ချင်တာလေးတွေပေါ့ဒါနဲ့ကျွန်တော်တို့တွေ့လို့တော့မရသေးဘူးပေါ့လေ
ရန်ကုန်မြို့ပြည်သူ့ကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနကဩဂုတ20ရက်နေ့ညနေပိုင်းမှာရရှိတဲ့ဓာတ်ခွဲအဖြစ်အရယောဂကူးစက်သူလို့တန်မြန်ရှိခံထားရသူအနေနဲ့ငှက်ဖျားယောဂပိုးနှစ်မျိုးဖြစ်နေတာကိုတွေ့ရှိရတယ်လို့ကျန်းမာဝန်ကြီးဌာနကဒီနေ့သတင်းထုတ်ပြန်ပါတယ်လိုအပ်တဲ့ငှက်ဖျားယောဂကူးသပေးတဲ့လုပ်ငန်းတွေကိုစောင့်ရနေပြီးတော့ဒီကနေ့မနေ့ပိုင်းမှာကျန်းမာရေးအခြေအနေသူ့အနေနဲ့တိုးတက်လာတာကိုတွေ့ရတယ်လို့လည်းထုတ်ပြန်ပါတယ်တချိန်တည်းမှာပဲကူးစက်မြန် Ebola ရောဂါစောင့်ကြည့်ရေးလုပ်ငန်းအစီအစဉ်အရ Ebola ရောဂါနဲ့ပတ်သက်တဲ့ဓာတ်ခွဲစစ်ဆေးမှုတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့သတ်မှတ်ချက်နဲ့အညီအိန္ဒိယနိုင်ငံပူနေမှာရှိတဲ့ဓာတ်ခွဲခန်းကိုပေးပို့ဖို့လည်းစီစဉ်ထားတယ်လို့ဖော်ပြထားပါတယ် Ebola virus ရောဂါပိုးကြောင့်အာဖရိကအနောက်ဖက်ချမ်း Guinea, Liberia, Sierra Leone, Nigeria နေနိုင်ငံမှာဩဂုတ16ရက်နေ့အထိလူပေါင်း1240ကျော်မှာရောဂါပိုးတွေ့ရှိပြီးတော့လူပေါင်း1229ဦးသေဆုံးခဲ့ပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကထုတ်ပြန်ထားတာပါခင်ဗျာ
ကိုအောင်ရဲမောင်မောင်တရင်ပေးပို့ထားတာပါအခုဆက်ပြီးတော့မိချောင်းကန်ဆန္ဒပြမှုနဲ့ပတ်သက်တဲ့တရင်ကိုတင်ဆက်ပေးပါမယ်ရန်ကုန်တိုင်းတင်ငန်းကျုံမြို့နယ်ကမိချောင်းကန်တပိတ်ကောင်းဆောင်ဦးစိန်တန်းကိုပုံမှန်18နှစ်တရားရုံးနှစ်ခုကထောင်ဒဏ်4လစီနှစ်ခုပေါင်း8လချမှတ်လိုက်ပါတယ်သူ့ကိုအာမခံခြင်းအဖြစ်ဗဟန်းနဲ့ကြောက်တရားတရားရုံးနှစ်ခုကမြန်မာငွေကျပ်ငွေ3,900တောင်းခံလိုက်ပါတယ်ဒါဟာဥပဒေရဲ့လုံထုံးလုံနီးထက်ကျော်လွန်နေတယ်လို့ဥပဒေပညာရှင်တွေကဆိုပါတယ်အကြောင်းစုံကိုစုံစမ်းထားတဲ့မတ်အေးမာကသတင်းပေးပို့ထားပါတယ်
1962ခုနှစ်ကတည်းကတပ်ပိုင်မြေအဖြစ်သိမ်းဆီးခံထားရတဲ့ရန်ကုန်တိုင်းတင်ငန်းညွတ်မြို့နယ်မိချောင်းကန်ရက်ကွက်ကမြေယာရီပြန်ရရေးအတွက်ရန်ကုန်မြို့တော်ခန့်မှပြီးတရားရုံးရှေ့နှမ်းမှာတဖိတ်စကန်ဖွင့်ပြီးဆန္ဒပြနေကြတာပါဆန္ဒပြသူလူ200ကျော်တည်းကဥဆောင်သူဖြစ်တဲ့ဦးစိန်တန်းကိုတော့ခွင့်ပြုမိတ်မရပဲစီတန်းလှည့်လည်ဆန္ဒပြတဲ့ပုံမှန်ဖြစ်တဲ့ပုံမှန်16နဲ့မြို့နယ်အသီးသီးကနေပြည်တံတွေချမှတ်ခဲ့ပါတယ်ပုံမှန်16ဟာကိုပိုင်ခံဝင်းနဲ့ပြန်လွတ်တာတွေရှိပေမဲ့ဦးစိန်တန်းကိုတော့အာမခံကြီးဖြစ်ဆန္ဒဖော်ထုတ်ရလမ်းတစ်လျှောက်ကမြို့နယ်နှစ်ခုကနေမြမကြက်ငွေ3,900ထိတောင်းခံခဲ့ကြောင်းသမီးဖြစ်သူမတ်နေနယ်တန်းကဆိုပါတယ
်တကယ်တမ်းတရားရုံးကတင်းတော့ရငါတရားရုံးကတင်းချက်လို့နေချလိုက်တဲ့အခါကျတော့အလုံးကျဲ2,000လေးလားဆိုပြီးရချလိုက်တယ်
မြမကြက်ငွေ3,900အထိမြို့နယ်တရားရုံးတွေကတောင်းဆိုတာဟာစီရင်ပိုင်ခွင့်ထက်ကျော်လွန်ပြီးတောင်းဆိုတာဖြစ်လို့ဥပဒေနဲ့မညီညွတ်ဘူးဆိုပြီးရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကဆိုပါတယ်
။ပုံမှန်16ဒီမှာလဲကိုယ်ပိုင်ခံဝင်နေတော့အာမခံပေးရရှိရတယ်နော်။ဟု
တ်ကဲ
့။ဒါပေမဲ့ခဲစားအခုကတရုံးတစ်ဆုံးကသဘောဖြစ်နေတယ်။အခုကမိမိစီရင်ပိုင်ခွင့်နဲ့အာဏာလွန်ပြီးတော့ကျော်လွန်ပြီးတောင်းတာတော့ဒါဥပဒေနဲ့တော့မညီဘူး။ဥပဒေမှာကဒါဘယ်ပြည်ပြတ်သတ်နိုင်ရမယ်ဆိုတာလေအဲ့လိုပြန်ဆန်းတာမရှိတော့တင့်လို့လုတ်ချင်လို့လုတ်ပြီးတောင်းနေတဲ့ဘောမျိုးချစ်ကုန်တာပေါ့ရေနော
်ဆန္ဒပြရလမ်းတစ်လျှောက်မှာရှိတဲ့မြို့နယ်တွေကနေပုံမှန်16နဲ့တရားစွဲဆိုပြီးပြစ်ဒဏ်တွေချမှတ်နေတာနဲ့ပတ်သက်လို့လေဥပဒေရဲ့ကျင့်ထုံးမှာပုံမှန်3ခုလောက်စွဲဆိုခံရရင်တော့မှတပေါင်းနဲ့ချခံစီဆိုတာကိုပြတ်ထန်းတာရှိတယ်လို့လေရှေ့နေကြီးဦးအောင်သိန်းကဆိုပါတယ
်3မျိုး2မျိုး2မျိုး2မျိုးစီနဲ့ပြစ်ဒဏ်3မျိုးထိကိုကျောင်းနဲ့ပေးလို့ရတယ်ဆိုတာတော့ရှင်းထုံးမှပြန်ထန်းထားတာရှိတယ
်။မိချောင်းကန်တပိတ်မှာတော့အသက်အရွယ်ကြီးသူတွေကဆန္ဒပြနေကြတာဖြစ်ပြီးရန်ကုန်မြို့တော်ခန့်မအနီးမှာပဲတပိတ်စခန်းဖွင့်ထားတာဖြစ်ပါတယ်။တပိတ်စခန်းကာလ4လကျော်5လနီးပါးရှိပြီဖြစ်တယ်လို့စစ်တပ်ကတိန်းထားတဲ့သူတို့မြေတွေပြန်ရရေးအတွက်တောင်းဆိုနေကြတာဖြစ်ပါတယ်။အနာပိုင်းတွေကမိချောင်းကန်ရက်ကွက်သားတွေရဲ့တပိတ်စခန်းကိုဖြိုခွဲမှုတွေလုပ်ခဲ့ပေမဲ့မိချောင်းကန်ပြည်သူတွေကတော့ဆက်ပြီးတော့ဆန္ဒပြနေကြတာပါ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကိုယ်စားလှယ်မစ်ရန်ဟီလီမြန်မာနိုင်ငံကိုလာရောက်စဉ်မှာမိချောင်းကန်တပိတ်ခေါင်းဆောင်ဦးစိန်တန်းကိုခေါ်ယူတွေ့ဆုံခဲ့ပြီးဇူလိုင်လ30ရက်နေ့တုန်းကတော့မစ်ရန်ဟီလီကိုပေးမဲ့အထောက်အထားတွေဖြစ်တဲ့မိချောင်းကန်မြေယာရီနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေမိချောင်းကန်တပိတ်ခန်းကိုဖြိုခွဲခဲ့တဲ့မှတ်တမ်းတွေတွားရောက်ပေးဖို့အတွက်ကုလသမဂ္ဂရုံကိုသွားစဉ်မှာလမ်းမှာပဲသူ့ကိုအမိမသိအရက်ဝတ်10ဦးကျော်လောက်ကဖမ်းဆီးခေါ်ဆောင်သွားကြတာဖြစ်ပါတယ်မိသားစုနဲ့အဆက်အသွယ်ရဖို့ကြိုးစားနေချိန်မှာပဲသူ့ရဲ့ဆာရွက်ဆာရန်နေတင်းယူခံရပြီးအင်းစိန်ထောင်ကိုပို့ခဲ့တာလို့လည်းမိသားစုကဆိုပါတယ်။ဦးစိန်တန်းကိုတော့ရန်ကုန်တိုင်းမြို့နယ်တရားရုံးတွေကနေပုံမှန်16နဲ့ပြစ်ဒဏ်များဆက်လက်ချနေစေဖြစ်ပါတယ်ရှင်
။မအေးမှတရင်ပေးပို့သွားတာဖြစ်ပါတယ်။ VOA American အတန်းရဲ့တောက်ကြနေမနက်ပိုင်းစီစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 48 50 နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးအတန်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လဲတေးသချင်းလက်ဆောင်တောင်းလိုတဲ့ဆိုရင်ဖြင့် email လိပ်စာက burmese@voanews.com burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပေးမဆာမျက်နှာရဲ့လက်ရဘက်အောက်မှာတွေ့ရတဲ့ဓာတ်ရိုက်နားဆင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV magazine နဲ့ video သတင်းတို့တွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA American အတန်းကနေဒီကနေ့ညနေထုတ်လွှင့်မဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 19 25တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ